မြန်မာနိုင်ငံဘူဘန်ကဒေါ်လာကိုကျပ်1820နှုန်းနဲ့အမေရိကန်ဒေါ်လာ350ကိုအောက်တိုဘာ18ရက်နေ့ကထုတ်ယောင်ခဲ့ပါတယ်။ဒါဟာဘူဘန်ထုတ်ယောင်ပေးတဲ့အထက်မှာပမာဏအများဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီဒေါ်လာ350ကိုစားသုံးစီလောင်စာစီနဲ့ဆေးဝါးတင်သွင်းတဲ့လုပ်ငန်းရှင်တွေအတွက်ပဲထုတ်ယောင်ပေးတာဖြစ်လို့ပြင်ပဒေါ်လာဈေးကွက်အပေါ်ကတော့တက်ရောက်မှုမရှိခဲ့ပါဘူး။လောင်စာစီတင်သွင်းတဲ့လုပ်ငန်းရှင်တယောက်ကတော့သူတို့အသင်းအနေနဲ့ဒေါ်လာ3သန်းပဲဝယ်လို့ရခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတခြား twin gun လုပ်ငန်းတွေလုပ်ကင်နေကြတဲ့လုပ်ငန်းရှင်တွေလည်းအမေရိကန်ဒေါ်လာကိုလိုအပ်တလောက်ဝယ်ဖို့အခက်အခဲဖြစ်နေစေမှုပြင်ပငွေလဲနှုန်းဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုကျပ်2000အထက်မှာရှိနေစေဖြစ်ပါတယ်။ဒါကြောင့်ပြင်ပပေါက်ဈေးနဲ့တွက်ချက်ထားတဲ့မြန်မာရွှေဈေးနှုန်းကလည်း18သိန်းအထက်မှာပဲရှိနေစေပါရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကဒီနှစ်ရွှေဈေးကွက်အခြေအနေကိုအခုလိုပြောပြပါတယ်ပြီးတော့ကမ္ဘာရွှေဈေးနှုန်းကလည်းဒီရက်ပိုင်းမှာပြန်တက်လာတယ်လို့သူကပြောပါတယ
်ဒေါ်လာကြီးကျရင်တော့ကျလို့ရပါတယ်ဒေါ်လာဒီထုတ်ရောင်းနေဆိုတာကျွန်တော်တို့ရောင်းဈေးကွက်ကိုရောင်းပြီးတာပေါ့သူကဟိုကုမ္ပဏီတွေကိုဘဏ်တွေကိုရောင်းပြီးတာပေါ့အဲ့တော့အပြင်မှာကအဲ့ဒီကဒေါ်လာဝယ်လို့မရဘူးဒီ1000ကျော်နဲ့ဝယ်နေကြတာအမှန်မှာတော့ကျွန်တော်တို့အရင်လိုပဲဗျာတယောက်အထောင်ရောင်းနေရောင်းနေ900ပဲရောင်းနေရောင်းနေ money changer ရနေလို့ရောင်းပြီးတိုင်းတော့ကျွန်တော်တို့အစိုးရရောင်းပြီးတဲ့ဈေးနဲ့ရတယ်ဆိုရင်ဒီဘက်ဖြီးပြီးထွက်တဲ့ခါကျတော့လေအဲ့ကုန်ရအဲ့လိုထွက်ကြတာပေါ့ကျွန်တော်တို့လည်းကြတဲ့အပိုင်းကိုသွားကြပါလေဒီရွှေကြမှာကျန်တဲ့ပစ္စည်းတွေလည်းကြမှာ
2021ဇန်နဝါရီလတုန်းကအမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုပြင်ပပေါက်ဈေးကျပ်1330ပဲရှိပါတယ်အခုလက်ရှိဆိုရင်တော့အော်တိုဘာ18ရက်နေ့ကဘိုဘန်သတ်မှတ်ထားတဲ့ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1820ကျပ်ဖြစ်ပြီးရန်ကုန်မြို့ကပြင်ပတရားဝင်ငွေလဲကောင်တာတွေမှာတော့ဝယ်ဈေး2000ကျပ်ရောင်းဈေး2040ကျပ်အထိရှိခဲ့ပါတယ်။ရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကိုရန်ကုန်မြို့မှာ18,3500ကျပ်ဈေးဖြစ်နေပါတယ်ခင်ဗျာ။